ပါကစ္စတန်နိုင်ငံကလူအများပြားကိုပန်းစီလိုက်တဲ့အထက်အိန္ဒိယပိုင်းကက်ရှမီးယားနယ်မှာပြည်ထောင်လာကဒေကန်ဘုံဖောက်ခွဲမှုရဲ့လက်တည်ဖြစ်အိန္ဒိယကဆွဆွဲထားတဲ့စစ်သေးချော့အဖွဲ့ခေါင်းဆောင်ရဲ့မိသားစုဝင်တို့လည်းပါဝင်ပါတယ်။ဂျိုတင်ကာခေါ်တဲ့ထိမ့်သိမ့်မှုအဖြစ်ဖမ်းဆီးလိုက်သူ44ယောက်ထဲမှာဂျာယက်အီမူဟာမက်စစ်သေးချော့အဖွဲ့ရဲ့ခေါင်းဆောင်မာဆူဒ်အာဇာနဲ့ညီကိုတော်ဆက်သူမဖ်တီအဗ်ဒူဂေါ့ဖ်လည်းပါတယ်လို့ပါကစ္စတန်ပြည်ထောင်ဌာနကအင်ကာနီမှာပြောပါတယ်။အာဇာရဲ့နောက်ထပ်အနီးကပ်ဆွေမျိုးတူဖြစ်သူဟမက်အာဇာကိုလည်းဖမ်းဆီးထားပါတယ်။ဒီဘောလုံးစလီယန်နီကဖြစ်တဲ့အဒီကဘုံဖောက်ခွဲမှုကြောင့်အိန္ဒိယဒီတုစစ်အဖွဲ့ဝင်အယောက်40ထဲမှနေတည်ဆုံးပြီးနိုင်ငံအကြားစစ်ပွဲကြီးဖြစ်လို့နေအခြေအနေထိရောက်ခဲ့ပါတယ်။ဘုံခွဲတိုက်ခိုက်တဲ့ဖြစ်ရပြီးနိုင်ငံပြင်းမာတဲ့အခြေအနေတွင်တစ်ဖက်ကတိုက်လေရင်တွေကိုနောက်တစ်ဖက်ကပစ်ချရဲလို့အပြန်အလှန်ပြောထားတယ်ရှိပါတယ်။ဘုံခွဲတိုက်ခိုက်ပြီးတဲ့နောက်ပိုင်းနိုင်ငံနယ်စပ်မှာရုံးဝင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့တယ်လို့ကုန်သွယ်ရေးနဲ့ကြီးသောရာရေးတွေမှာလည်းအကြက်တက်ဆိုင်ကုန်ပါတယ်။ပြီးခဲ့တဲ့ဇန်နီနဲ့ပြောမှာတော့တင်းမာမှုပြေလျော့လာပြီဖြစ်ပါတယ်။နိုဝင်ဘာ30ကကက်ရှမီးယားဒေသမှာတိကျခွဲခွဲရေးဝါဒီတွေရဲ့လက်နက်ကင်ပုံကံမှုနောက်ပိုင်းတွေကဆိုရင်ဖေဖော်ဝါရီလကဘုံခွဲတိုက်ခိုက်မှုဟာအိန္ဒိယပိုင်းကက်ရှမီးယားဘက်ကမှလူသေဆုံးမှုအများဆုံးတိုက်ခိုက်မှုဖြစ်ပါတယ်။